အမေရိကန်နဲ့ကျူးဘာကြားတန်တမန်ဆက်ဆံရေးပြန်လည်ထားရှိဖို့နဲ့ဒီလနှောင်းပိုင်းဝါရှင်တန်နဲ့ဟာဗာနာမြို့တော်တို့မှာတန်ယုံတွေပြန်လည်ဖွင့်လှစ်ဖို့အစီအစဉ်ကိုနှစ်နိုင်ငံတို့သဘောတူညီခဲ့ကြတယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကဗုဒ္ဓဘူးနေ့ကပြောပါတယ်။ဒါဟာနှစ်နိုင်ငံအကြားနှစ်ပေါင်းများစွာရန်လိုမုန်းထားမှုကိုအဆုံးသတ်တဲ့လက်တလောကျတဲ့အရေးယူဆောင်ရွက်မှုလည်းဖြစ်ပါတယ်။နှစ်90ကျော်ကြာအတွင်းပထမဆုံးဖွင့်လှစ်မဲ့အမေရိကန်တန်ယုံမှာအမေရိကန်အလံလွှင့်ထူဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာဒီနေ့မှတွားရောက်မှဖြစ်တယ်လို့သမ္မတအိုဘားမားကပြောပါတယ်။ကျူဘာအာနာရှင်ဖီဒယ်ကက်စထရိုတော်လှန်ရေးအပြီးဖြတ်တောက်ခဲ့တဲ့နှစ်နိုင်ငံဆက်ဆံရေးပုံမှန်ပြန်လည်ထားရှိဖို့အဟံအတားဖြစ်နေတဲ့ကိစ္စရပ်တွေအနေနဲ့အမေရိကန်ရဲ့ကုန်သွယ်ရေးပိတ်ဆို့မှုနဲ့ကျူဘာရဲ့လူ့အခွင့်အရေးကျူးလွန်ချိုးဖောက်မှုမှတ်တမ်းမှတ်ရာတွေပဲဖြစ်ပါတယ်။ဒီဇင်ဘာလကနှစ်နိုင်ငံတန်တမန်ဆက်ဆံရေးပြန်လည်ထားရှိဖို့သမ္မတအိုဘားမားနဲ့သမ္မတရော့ကတ်စတိုတို့ကြေညာခဲ့ပြီးနောက်ပိုင်းဒါဟာတရားဝင်တန်တမန်ဆက်ဆံရေးပြန်လည်ထားရှိဖို့နောက်ဆုံးအရေးယူဆောင်ရွက်လိုက်တဲ့ခြေလှမ်းတစ်ရပ်လည်းဖြစ်ပါတယ်။အခုလိုကျူဘာနဲ့အမေရိကန်တို့အနေနဲ့သက်ဆိုင်ရာမြို့တော်တွေမှာတန်ယုံတွေပြန်လည်ဖွင့်လှစ်မယ်ဆိုတဲ့ကြေညာချက်ကိုနယူးယောက်မှာရှိတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကကြေညာလိုက်ပါတယ်ရှင်။